ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားတဲ့သူ6ဦးရဲ့ပတ်စပို့နိုင်ငံကူးလက်မှတ်တွေကိုဟောင်ကောင်အစိုးရကဒီကနေ့ဗုဒ္ဓဖူးနေ့မှာပယ်ဖျက်လိုက်ပါတယ်။နိုင်ငံရဲ့ခြားမှာအခြေစိုက်နေထိုင်သူဒီမိုကရေစီရေလှုပ်ရှားတဲ့သူတွေကိုနိုင်ငံတော်လုံခြုံရေးဥပဒေနဲ့အခုလိုအရေးယူလိုက်တာလည်းဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံကူးလက်မှတ်ပတ်စပို့စာအုပ်ပယ်ဖျက်ခံရသူတွေထဲမှာတော့ဒီမိုကရေစီရေလိုလားသူလွှတ်တော်အမတ်ဟောင်းနေတန်လောအပါဝင်ပြည်ထောင်စုစနစ်ကိုလိုလားသူတွေပါဝင်ပြီးတော့နိုင်ငံတော်ရဲ့လုံခြုံရေးကိုချိန်ဆသူတွေလို့သူတို့ဘောမှာအာဏာပိုင်တွေကဆွဆွဲထားပါတယ်။သူတို့ကတော့အခု UK ကိုထွက်ပြေးသွားကြပါတယ်။အဲ့ဒီဒီမိုကရေစီရေလှုပ်ရှားတဲ့သူတွေကိုဖမ်းဆီးနိုင်မှုသတင်းပေးတဲ့လူကိုဟောင်ကောင်ဒေါ်လာတသန်းအမေရိကန်ဒေါ်လာ13,800ပေးမယ်ဆိုပြီးတော့မနှစ်တုန်းကဟောင်ကောင်ရဲတွေကစုကြေးထုတ်ခဲ့တာကြောင့်အနောက်နိုင်ငံတွေကဝေဖန်ခဲ့ပါတယ်။အခု UK မှာနေထိုင်တဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူ6ဦးကိုငွေကြေးထောက်ပံ့တာလုပ်ငန်းပူးတွဲဆောင်ရွက်ဖို့နေထိုင်စရာငှားပေးတာတခြားပူးတွဲဆောင်ရွက်တာတွေမလုပ်ဖို့ကိုလည်းဟောင်ကောင်အစိုးရကထုတ်ပြန်ထားပါတယ်။ဒီတားမြစ်ချက်ကိုဖောက်ပြက်သူတွေဟာထောင်ဒဏ်9နှစ်အထိချခံရနိုင်ပွဲရှိပါတယ်ရှင်။